လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်အာဆူလာမြူလာရဲ့ဒီကနေ့ရန်ကုန်မြို့ကိုရောက်ရှိလာပြီးတော့မနေ့ဖြန်မှာတော့ရခိုင်ဒေသဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိပါတယ်လူသားချင်းစာနာမှုအကူအညီတွေနဲ့ပြည်ပကတွေအခြေအနေတွေအတွက်ဖြစ်ရှင်းနိုင်မဲ့နီးလန်းတွေကိုရှာဖွေသွားဖို့ရည်ရွယ်ထားတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ဆိုပါရယ်ကိုဇော်ထက်ရန်ကုန်မြို့ကနေတင်ပြပို့ပါရယ
်လူသားချင်းစာနာမှုဆိုင်ရာအရေးကိစ္စအနေနဲ့ပတ်သက်ပြီးတာဝန်ယူဆောင်ရွက်နေတဲ့ကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်ဖြစ်သလိုအရေးပေါ်ခဲ့တဲ့တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းမှုလည်းဖြစ်တဲ့ Miss Asula Mula ရဲ့မေလ9ရက်ကနေ15ရက်မြန်မာပြည်ခီးစဉ်အတွင်းမှာရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတာကိုကိုယ်တိုင်မျက်မြင်လေ့လာသိရှိနိုင်မှုအတွက်အဓိကရည်ရွယ်ထားကြောင်းနဲ့ပဋိပက္ခတွေကြောင့်ပြည်သူတွေပေါ်တက်ရောက်မှုတွေကိုလေ့လာဖို့အတွက်ဖြစ်ပါတယ်။အဲဒီနောက်ခီးစဉ်ပြီးမှအစိုးရပိုင်းဆိုင်ရာတောင်းရှိသူတွေနဲ့ရောအခုညီပေးအဖွဲ့အင်းနဲ့ပါတွေ့ဆုံသွားဖို့လည်းရှိနေပါတယ်။ UN OCHA ရဲ့မြန်မာပြည်ဌာနလူမှုဆက်သွယ်ရေးနဲ့ပြန်ကြားရေးအရာရှိနန်စီမန်ဒယ်လီကအခုလိုပြောပါတယ်။
ASG Ursula Mueller is coming to observe firsthand the humanitarian situation in Rakhine, Kachin and Shan State.
ဒီလိုရတဲ့အချိန်မှာဒီမနက်ကမှဆောင်ရွက်နေတဲ့တောင်းဆိုင်ဆောင်ရွက်လုပ်ငန်းတွေကိုဘယ်လိုလုပ်ပတ်အောင်ဆောင်ရွက်ရမလဲဆိုတာကိုရှင်းနေပါမယ်။အဲ့ဒီဒီတောင်းဆိုင်ဆောင်ရွက်တဲ့အညီပေးလုပ်ငန်းတွေကိုဖွင့်ရွေးလုပ်ငန်းတွေကိုဘယ်လိုတွဲထချိတ်ဆက်ပြီးလုပ်ဆောင်မလဲဆိုတာကိုရှင်းနေကြဖို့ရှိပါရဲ့ရှင့်။ Miss Mueller အနေနဲ့ကဒီမနက်ကကိုလာရောက်တဲ့အချိန်အတွင်းမှာဒီလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအခြေအနေကြောင့်ထိခိုက်တဲ့ခံရတဲ့လူတွေနဲ့တွေ့ဆုံသွားဖို့ရှိသလိုအစိုးရပိုင်းခြေပိုင်းရာရှိနေတဲ့ကောနောက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းကိုဆောင်ရွက်နေတဲ့မိဖအဖွဲ့အစည်းအသီးသီးနဲ့ကောတွေ့ဆုံသွားဖို့ရှိပါတယ်ရှင့
်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UN OCHA ရဲ့လက်တလုံးရခိုင်ဒေသမှာဖြစ်ပွားနေတဲ့ပြည်ပခိုင်နဲ့ပတ်သက်ပြီးအထူးစောင့်ကြည့်လေ့လာနေရလဲဖြစ်ပါတယ်။ UN OCHA အနေနဲ့2018မှာမြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးစီမံကိန်းအတွက်ရခိုင်၊ကချင်း၊ကရင်နဲ့ရှမ်းပြည်နယ်မှာရှိတဲ့လူဦးရေ8000ကျော်အတွက်အမေရိကန်ဒေါ်လာ183တန်းကိုလည်းတောင်းခံခဲ့ပါတယ်။မိုးကျနေပြီဖြစ်လို့ရခိုင်ဒေသမှာအရေးပေါ်အကူအညီတွေပိုလိုအပ်နေပြီလို့အကူအညီပေးရေးအဖွဲ့ကဆိုပါတယ်။ရခိုင်ရပ်ပတ်အဖွဲ့အစည်းတွေနဲ့စစ်တွေအခြေစိုက်ရဟန်းတန်ဃာတွေကမြို့နယ်6ခုမှာရှိတဲ့စစ်ရှောင်စခန်းတွေအတွက်ကယ်ဆယ်ရေးအကူအညီတွေနဲ့အမိုးအကာတွေကိုထောက်ပံ့ပေးဖို့ကြက်ငွေ 3.3 ဘီလီယံအမေရိကန်ဒေါ်လာ20တန်းပြည်နယ်အစိုးရစီကိုမေလ6ရက်ကတောင်းခံထားပါတယ်။ပြည်နယ်အစိုးရကပြည်အောင်စုအစိုးရကိုတင်ပြထားတဲ့ဆိုပေမဲ့စစ်ရှောင်38,000အတွက်နေဖို့နေရာတောက်သုံးရေးစားနပ်ရိက္ခာဒီ3ခုကရေးပေါ်လိုအပ်ချက်ဖြစ်နေပြီးဒါရီလုံလောက်မှုမရှိရင်နောက်ဆက်တွဲကျမကြီးပြဿနာတွေအတွက်စိုးရိမ်နေရကြောင်းရခိုင် Ethnic Congress ရဲ့အထွေထွေအတွင်းမှုကိုစောစောထွန်းကပြောပါတယ
်။ပြည်ထောင်စုကိုသူတို့ budget တင်ထားတယ်ဆိုတဲ့ဟာတော့ပြောတာပေါ့။ဒါပေမဲ့တခုရှိတာကပါရှိတယ်ဆိုတော့ကျွန်တော်တို့ကအေးပြည်ထောင်စုဘက်မှာဘယ်လိုဆွေးနွေးနေကြသလဲ။တောက်ခံတဲ့အနေအထားမှာရောသူတို့ဘယ်လောက်လောက်ထိသူတို့အနေနဲ့ဒီဥစားပေးအနေနဲ့ဆွေးနွေးတော့ထားတယ်ပေါ့။ဘယ်လိုရှင်တော်ကဒီတင်ပြထားတယ်ဆိုတဲ့သဘောမျိုးလည်းတော့မပြီးဘူးရှင်တာပဲလေကျွန်တော်ကဒါတကယ်ကိုပဲအရေးကြီးနေတယ်။ချက်ချင်းလောက်မှကိစ္စဖြစ်တယ်ဘလို့နေထိုင်နေနေဘလို့တောင်းခါရတယ်ဆိုကျွန်တော်တို့မသိဘူး။အဲ့လိုမျိုးတော့ရှိနေပါတယ
်။အရေးပေါ်ကဲဆယ်တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအာဆူလာမြူလာကကုလအမြဲတမ်းကိုယ်စားလှယ်တွေနဲ့စီမံခန့်ခွဲမှုဆိုင်ရာအမြဲတမ်းတွန်းဝင်ကော်မတီကကျင်းပတဲ့ထိပ်သီးအစည်းအဝေးကိုလည်းတက်ရောက်ခဲ့ပြီးရဲ့နောက်မှာမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ဒါဟာသူ့ရဲ့ဒုတိယမြောက်မြန်မာပြည်ခီးစဉ်ဖြစ်ပြီး2018အေပီလပရမခီးစဉ်တုန်းကလည်းကချင်ပြည်နယ်မြစ်ကြီးနားမြို့မိုင်းနာ KBC စစ်ဆောင်စခန်းကိုသွားခဲ့ပြီးဒေသတွင်းကပြည်ထောင်စုတွေကိုလည်းဆွေးနွေးခဲ့ပါတယ်။